Grenadier သားဖားဆောင်တဲ့ဘော်ခဲကြားကစစ်ကောင်စီစခန်းတချို့ကို Grenadier ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ဒီလိုတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေရတဲ့ဒီဒေသခံပြည်သူတွေစားနပ်ရိက္ခာအရေးပေါ်လိုအပ်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမတ်ခွာညိုပြောပြမှာဖြစ်ပါတယ်
။ကယားပြည်နယ်ဒေသခေါ်ကယနီပြည်နယ်တွေကဖားဆောင်မြို့နယ်နဲ့ဘော်ခဲမြို့နယ်ကြားမှာရှိတဲ့စစ်ကောင်စီရဲ့ထူးချောင်းတပ်စခန်းကုန်းကိုကယင်နီပူပေါင်းတပ်တွေကအောက်တိုဘာလ12ရက်နေ့မှာဝင်ရောက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကယင်နီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောပါရတယ်။အဲဒီနောက်အောက်တိုဘာ14ရက်နေ့ကလည်းကယင်နီပူပေါင်းတပ်တွေကစစ်ကောင်စီပင်မတပ်စခန်းတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုတာဒေသရင်းသတင်းတွေမှာဖော်ပြပါတယ်။ကယင်နီပူပေါင်းတပ်တွေကထူးချောင်းတပ်စခန်းကိုအော်တိုဘာလ12ရက်နေ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တဲ့အခြေအနေကို KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးက VOE ကိုအခုလိုပြောပါတယ
်။စစ်ကောင်စီတပ်ထိုင်ထားတဲ့ဒီထူးချောင်းစခန်းကိုတော်လိုင်းတပ်ဖွဲ့တွေကအော်တိုဘာလ12ရက်နေ့မှာဝင်ရောက်တိုက်ခိုက်တယ်ပေါ့နော်။အဲမှာစစ်ကောင်စီဖက်ကဒါအထိနာဒါများတဲ့အတွက်သူတို့ဖက်ကဟိုစခန်းကိုဆုတ်ခွာတပ်ပြေးသွားတယ်ပေါ့နော်။အဲတော်လိုင်းဖက်ကတော့ဒါထူးချောင်းစခန်းကိုသိစီတိုင်ပိုင်လိုက်နိုင်တယ်ဗောနော်အဲမှာစစ်ကောင်စီဖက်ကတော့6ဦးဗောနော်ဒီဆုံးတာကိုတော့တွေ့ရတယ်ဗောနော်အသိစီရမိတဲ့ဒီပစ္စည်းတွေကတော့ဒီဘုံတီးတွေအဲနောက်ပြီးတော့မှဒီလက်နေကြီးကြီးစံတွေဗောနော်လက်နေကြီးတီးတွေပဲဖြစ်ပါတယ်အဲဒီအဲနဲ့ပတ်သက်တဲ့ဟိုအချက်လက်သိစိတ်ကိုတော့ကျွန်တော်တို့ဖက်ကဟိုလောဆယ်တော့ထုတ်ပြောဖို့မရှိပါဘူးခင်ဗျာဟုတ
်တူချောက်တက်စခန်းသိစီရမိပြီးတဲ့နောက်အော်တိုဘာလ14ရက်နေ့တုန်းကလည်းကယင်နီပူပေါင်းဘက်ကပင်မတပ်စခန်းကိုဆက်လက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတပ်စခန်းအတွင်းဆိုင်အိတ်တချို့သိမ်းဆည်းရမိသလိုသေဆုံးနေတဲ့ရုပ်အလောင်းတချို့တွေ့ရတယ်ဆိုတဲ့အကြောင်းကယင်နီပြည်တပ်မတော် KA စစ်ရေးချုပ်ဗိုလ်မှူးကြီးဖုန်းနိုင်ရဲ့ပြောဆိုချက်ကိုကိုးကားပြီးကန္တာရဝရီ Time သတင်းကဖော်ပြထားပါတယ်။ဘော်ခဲနယ်ဖားဆောင်ကြားကစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်။ရှမ်းကယားနယ်စပ်ကပင်လောင်းမြို့နယ်နန့်ဖမှုကြေးရွာအနီးတစ်ဝိုက်နင်းမြေဆိုးမှုဖို့ကြိုးစားလာနေတဲ့စစ်ကောင်စီရဲ့တပ်နဲ့ကယင်နီပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲကြောင့်တင်းရှောင်နေကြရတဲ့ဒေသခံထောင်ချီအတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်ကူညီသူများအဖွဲ့ကပြောပါတယ်။စစ်ကောင်စီတပ်တွေခြေကုပ်ယူထားတဲ့တပ်စခန်းတွေကိုကယင်နီပူပေါင်းတပ်တွေကတစ်ခုပြီးတစ်ခုတိုက်ခိုက်သိမ်းပိုက်နေပြီးတပ်ပေါင်းစုတွေထိန်းချုပ်ထားတဲ့မြို့တွေမှာကိုပိုင်အုပ်ချုပ်ရေးရန်တရားနဲ့စတင်လက်ပတ်နေတာတွေလည်းရှိနေပါသေးရှင်။